မြန်မာနိုင်ငံမှာဆိုက်ကလုန်းမုန်တိုင်းနဲ့ခံခဲ့ကြရပြီးဘေးဒုက္ခရောက်နေသူတွေကိုကူညီဖို့အတွက်အမေရိကန်စစ်တပ်ကကြိုတင်ပြင်ဆင်မှုတွေထပ်မံလှုပ်ဆောင်ခဲ့တဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးရောဘတ်ဂိတ်စ်ကပြောပါတယ်။ဒါပေမဲ့အမေရိကန်အရာရှိတယောက်ကြာသပတေးနေ့ကပြောဆိုခဲ့သလိုမြန်မာနိုင်ငံထဲဒါမှမဟုတ်မြန်မာလေပိုင်နဲ့တဲကိုစစ်အစိုးရရဲ့ခွင့်ပြုချက်မရဘဲဝင်ရောက်ချင်းလုပ်မှာမဟုတ်ဘူးလို့ဝန်ကြီးဂိတ်စ်ကပြောပါတယ်။ဒီအကြောင်း VOA သတင်းတော် El Pasin အမေရိကန်စစ်ဌာနချုပ်ရှိရာပင်နီဂွန်ကနေသတင်းပေးပို့ထားတာကိုဒေါ်လာလာတန်ကတင်ပြပေးပါမယ်။
ဟုတ်ကဲ့ကစဝင်းလိုက်အမေရိကန်ကာကွယ်ဝင်ကြီး Gates ကအရေးပေါ်ပြည်ထုခကယ်ဆယ်လိချင်မှုတွေထိုင်းပင်လယ်ကွေ့မှာရောက်ရှိနေတဲ့အမေရိကန်ရေတပ်သင်းမောတွေအနေနဲ့မြန်မာနိုင်ငံကနေအကူအညီတောင်းခံလာရင်အလင်းအမြန်တွန့်ပြန်နိုင်ဖို့ရဟယင်တွေကိုထိုင်းကမ်းခြေမှာစောင့်ဆိုင်ခိုင်းထားတယ်လို့ပြောပါတယ်။ရဟယင်တွေကမြန်မာနိုင်ငံတွင်းကိုနိုင်ပိုင်းတွင်ပြန်တန်းနိုင်တယ်လို့လည်းအမေရိကန်အစိုးရအရာရှိတွေကပြောပါတယ်။ဒီတော်တွင်ကာကွယ်ဝင်ကြီး Gates ကရေတပ်သင်းမောတွေကတော့မလေးကျွန်းစွေကို9ရက်ကြာဖြတ်ပြီးမြန်မာကမ်းခြေအနီးသွားဖို့ခီးစတင်နေပြီလို့ပြောပါတယ်။ဒါပေမဲ့ကာကွယ်ဝင်ကြီး Gates ကမြန်မာနိုင်ငံတွင်းကိုကယ်ဆယ်ရေးပစ္စည်းတွေကိုခွင့်ပြုချက်မရဘဲဒီချောင်းကနေချပေးဖို့အမေရိကန်ပြည်ထောင်စုကစောစောပိုင်းကစဉ်းစားနေတယ်ဆိုတဲ့အမေရိကန်ထောက်ကူပေးရရှိရဲ့ပြောကြားချက်ကိုတော့မဟုတ်မှန်ကြောင်းသူကညင်းဆိုပါတယ
်။ I cannot imagine us going in without the permission of the Myanmar government.
မြန်မာစိုးရရဲ့ခွင့်ပြုချက်မရရှိဘဲကျွန်တော်တို့ဝင်ရောက်မယ်ဆိုတာကိုကျွန်တော်တို့စဉ်းစားလို့တော့မရပါဘူး
။အမေရိကန်ပြည်ထောင်စုအနေနဲ့ကယ်ဆယ်ရေးကြိုးပမ်းမှုတွေအသုံးပြုနိုင်အောင်ထိုင်းနိုင်ငံမှာအစမ်းလေ့ကျင့်နိုင်ဖို့တပ်ဖွဲ့ငယ်ဆေးလွတ်ထားပြီးဖြစ်ရာတည်ယူပို့ဆောင်ရေးလေရင်6ဆင်းပါဝင်ပါလေ။မကြာသေးမီကအာရှသဘာဝဘီးဒုက္ခတွေအတွင်းအသက်ကယ်ဆယ်နိုင်ရေးအတွက်အမေရိကန်စစ်တပ်ဖွဲ့ဝင်တွေကအကူအညီပေးခဲ့ဘူးတဲ့အတိုင်းဒီတစ်ခါလဲအလားတူအကူအညီမျိုးပေးနိုင်ခွင့်မရရင်အတော်လေးစိတ်မကောင်းဖြစ်စရာပါလို့လေမစ္စတာဝင်းဂျီဂိတ်စ်ကပြောပါလေ
There is an opportunity here to save a lot of lives and we are fully
အသက်ပေါင်းများစွာကိုကယ်ဆယ်နိုင်မဲ့အခွင့်အရေးတရပါကျွန်တော်တို့ဟာကယ်ဆယ်ဖို့အဆင့်သင့်ရှိတယ်လို့ပဲချက်ချင်းလဲအကူအညီပေးနိုင်တဲ့အနေအထားမှာရှိနေပါတယ်ဒါကြောင့်ကျွန်တော်တို့ဘက်ကကူညီနိုင်မဲ့ပစ္စည်းအင်အားလူအင်အားရှိရတဲ့ကူညီခွင့်မရရင်တော့သိကူကြည်ခွဲဝန်းနေစရာဖြစ်ရဖြစ်ပါလိမ့်မယ်
။လေရင်တွေရဟယင်တွေနဲ့တင်းမောတွေဟာကယ်ဆယ်ရေးပစ္စည်းတွေကိုပို့ဆောင်ပေးနိုင်စွမ်းရှိတဲ့အပြင်ဂရင်600ဆန်းနဲ့ဆေးရုံနဲ့အမေရိကန်စစ်တင်းမောတွေစစ်မှပါရှိတာဖြစ်ပါလေ။မြန်မာစစ်စိုးရအနေနဲ့အမေရိကန်စစ်တပ်ကအစိုးရကိုဖြုတ်ချရမှစိုးရိမ်လို့ခုလိုအမေရိကန်စစ်ရဟယင်တွေအထောက်အကူလက်ခံဖို့မြန်မာစစ်ကောင်းဆောင်တွေကတွန့်ဆုတ်နေတာလားလို့သတင်းတောက်တွေကဝင်းဂျီဂိတ်စ်ကိုမေးမြန်းရမှာတော့သူက
I'd be surprised if they misinterpreted our intentions that badly.
ကျွန်တော်တို့ရဲ့စိတ်စနစ်ရာကောင်းကိုအထင်လွဲအဓိပ္ပာယ်ကောက်ယူမှုမှားတယ်ဆိုရင်တော့ကျွန်တော်တို့အတွက်စိတ်ကိုအားသင့်စရာဖြစ်ပါလိမ့်မယ်
။နိုင်ငံခြားနေသိမဆက်ဆံလို့တဲ့မြန်မာစီစူးရအနေနဲ့နိုင်ငံအတော်များများကအကူအညီတွေကိုလက်ခံခြင်းရှိခဲ့တာနဲ့ပတ်သက်လို့ဝင်းဂျီဂိတ်စ်ကတချို့နိုင်ငံတွေဒါမှမဟုတ်နိုင်ငံတကာအဖွဲ့အစည်းတွေထံကအကူအညီကိုလက်ခံဖို့မြန်မာစစ်ကောင်းဆောင်တွေကိုနားချပြောဆိုနိုင်ခဲ့ရင်အဲ့ဒီအဖွဲ့အစည်းတွေတစ်ဆင့်ကလည်းအမေရိကန်ပြည်ထောင်စုကလက်တွဲလှုပ်ဆောင်နိုင်တယ်လို့ပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံတွင်ကယ်ဆယ်ရေးပေးနေတဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုဒေါ်လာ 3.25 သန်းပေးလှူထားပြီးဖြစ်ပါတယ်။ကြာသပတေးနေ့ကတော့ကုလသမဂ္ဂကမက္ခဒပြုပြီးတော့နိုင်ငံတကာအထောက်အကူပေးရေးလေးရေးနှစ်ဆင်းမြန်မာနိုင်ငံကိုဆက်ရောက်ခဲ့ပါတယ်။ဒါပေမဲ့စနေနေ့ကနာဂရစ်မုန်တိုင်းတိုက်ခိုက်ခြင်းခံရတဲ့လူသသန်းကျော်အတွက်အစားအစာနဲ့ခိုကိုးစရာအရေးပေါ်ကူညီဟာဓာတ်ထည့်ပူပြီးလိုအပ်နေတယ်လို့ကျွမ်းကျင်ပညာရှင်တွေကပြောကြပါတယ်ရှင်